အလုပ်တရင်တော့ကိုပါကြီးအမှုကိုဆရာအကျိုးဆောင်ပြီးတော့လိုက်ပါဆောင်ရမယ်လို့ကြားရပါတယ်ခင်ဗျာ
မှန်ပါတယ
်ဒီအမှုဆရာတို့ဘယ်ကနေဘလို့စပြီးတော့ဆောင်ရွက်မယ်ဆိုတာသိပြရစီလားခင်ဗျာ
အခုတော့အလုပ်တရင်တော့ကိုပါကြီးရဲ့ဇနီးဒေါသနာကကြိုက်မရောမြို့မရဲစခန်းမှာကြီးမှုဆိုင်ရာကျင့်တုံးဦးတွေပုံမှန်186ရတင်မှုတွေကင်းဖွင့်လင်းပေးဖို့နဲ့ရိုးလောင်းကိုရန်ကုန်ပြန်လဲတဲ့ယူခွင့်ဆိုပြီးတော့အမှုသွားဖွင့်တာ17မြင်းဆောင်2014နဲ့စခန်းမှုဒုရဲမှုဥတီဦးကဖွင့်လင်းပေးထားတယ်ဆိုတော့သိရပါတယ်တင်မှုတွေကင်းဖွင့်ပြီးတဲ့အခါမှာတက်တွေတွေကိုစစ်ဆေးမယ်နောက်ဒေသဆိုင်ရာတပ်ကလည်းပဲသမရာကြီးဦးသိန်းစိန်ပြောသူလိုပေါ့နော်ဖွင့်လင်းမြင်သာမှုရှိအောင်ပူးပေါင်းဆောင်ရွက်မယ်ဆိုရင်အပြေမှန်တရားကထွက်လာနိုင်ပါတယ်။ဘာပဲဖြစ်ဖြစ်တတ်တယ်ဆိုတာတော့ညင်းလို့မရဘူး။အကြောင်းပြရတဲ့ခိုင်နှုံမှုရှိမရှိဆိုတာရေးပြေဆုံးသွားပြီးတဲ့အခါမှာအလောင်းကိုသက်ဆိုင်ရာမိသားစုလက်ထဲပြမပို့တာရေး Now 28ရဲ့စက်တင်ဘာလမှာဖမ်းပြီးတော့တဲ့။နော်ဖမ်းတဲ့အချိန်မှာရဲတပ်ဖွဲ့ဝင်တွေလည်းပါရဲသားနဲ့ရဲစခန်းတို့မှရဲခင်းမှအမှုတစုံတရာမဖွင့်ဘူး။ထုံနည်းတူစွာပဲတရားရုံးမှာလည်းယမန်ကောက်ခံမှုမရှိဘူး။အဲ့တော့ကိုပါကြီးကကိုအောင်ကျော်နိုင်ကြီးတရားကအစ်စ်ကိုမရောက်ရှိတဲ့အတွက်တာမန်ပြည်သူတယောက်အနေနဲ့ပဲကျွန်တော်တို့ကကြည့်မယ်ဆိုရင်ဒီလိုတည်ဆုံးရမှုအတွက်တောင်းပြီးသူတော့တရားဥပဒေကြောင့်ရအရေးဥဆောင်ရမှာဖြစ်တယ်အဲ့တော့သမစစ်ဆေးမှုအပေါ်မှာပေါ်ပေါက်လာမဲ့အချက်လေးအရာကျွန်တော်တို့ယုံကြည်တာကကာကွယ်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးနဲ့တမတော်ကာကွယ်ဦးစီးချုပ်တို့ကအပြစ်ရှိတဲ့သူကိုတော့တက်ညမှာမဟုတ်ဘူးတရားဥပဒေအတိုင်းတော့စီရင်မယ်လို့ကျွန်တော်တို့ယုံကြည်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီအမှုနဲ့ပတ်သက်ပြီးတော့အမှုမှာပေါ်ပေါက်ရေးကိုရှေ့သို့တိုးဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီနေရာမှာပေါ့လေကာကွယ်ဝင်ကြီးဌာနနဲ့ဖြစ်စေဒေသခံနယ်မြေခံတရင်တက်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုအလားအလာတွေဘယ်လိုတွေများတွေ့ရပါလဲခင်ဗျာ
အဲကျွန်တော်တင်ပါတယ်တမတော်အကြီးကြီးတွေကတော့ကျွန်တော်တို့နဲ့အတူပူးပေါင်းဆောင်ရွက်ရေးကိုလမ်းညွှန်လိမ့်မယ်လို့ပဲယုံကြည်ထားတယ်ပေါ့နော်အခြေခံတပ်ကတော့မှောက်မှန်မပူးပေါင်းဘူးဆိုတော့မသိဘူးဒါပေမဲ့ကျွန်တော်တို့ယုံကြည်တာတော့အခြေခံတပ်တွေကလည်းကျွန်တော်တို့ကိုကူညီမယ်လို့ပဲယုံကြည်ထားတယ
်ဒီအမှုနဲ့ပတ်သက်ပြီးတော့ဆရာတို့ထိတ်တိုက်ပေါ့နော်တရလူတရခံစသဖြင့်ဘယ်လိုတွေအနေအထားမျိုးရှိလာမလဲခင်ဗျာဘသူ့ကိုဥတီပြီးတော့တရားစွဲဆိုရမယ်ဆိုတာပေါ့ခင်ဗျာ
အခုလက်တော်မှာတော့သူ့ရဲ့ဇနီးကနေသွားပြီးတော့တပ်မှစုံစမ်းတဲ့အခါမှာတပ်ကအဲ့ဒီအချိန်မှာဘာမှပွင့်လင်းမြင်သာမှုရှိတော့ပြောတာမရှိဘူးတိုင်းစစ်ဌာနစုကိုသွားတော့လေတရင်စကားအပြည့်စုံမရဘူးနောက်တရင်စာရှင်းလင်းပွဲလုပ်ပြီးမှဒီကိစ္စတွေပေါ်ပေါက်လာတယ်ဆိုတော့ကကျွန်တော်တို့လက်တော်ကတော့သက်ဆိုင်ရာအခြေခံတပ်ကအရာရှိငယ်တူကအဓိကဖြစ်တယ်ပေါ့နော်သူကနေမှနောက်ဆက်တွဲဘယ်လိုလာမလဲဆိုတာတော့တပ်ကပူးပေါင်းဆောင်ရွက်မှုပေါ်မှာမူတည်ပြီးတော့ပြောရမှာပဲ
ဒီအမှုနဲ့ပတ်သက်ပြီးတော့လေရန်ကုန်မှာဆိုရင်ဆန္ဒပြပွဲကြီးတွေပေါ်လာတာတွေ့ရတယ်ပေါ့လေ
ဟုတ်တယ
်ပြည်သူတွေရဲ့တုံ့ပြန်မှုတွေဆရာတို့ဘယ်လိုတွေများအကက်ခတ်မိတာရှိပါလဲခင်ဗျာ
ပြည်သူဘက်ကတော့ဒီအနေနဲ့ပတ်သက်လို့မကြည်နပ်ဘူးဆိုတော့ကျွန်တော်တို့လည်းသိရတယ်ပေါ့နော်ပြည်သူလူထုလိုလားတာကတော့ဝင်ရင်းမြင်လာတဲ့စုံစမ်းစစ်ဆေးမှုရှိစုခြင်းနဲ့ကျွန်တော်တို့ဆန္ဒကတော့ကျွန်တော်အစဉ်စင်းကနေပြီးတော့နားနဲ့တက်ကြွနဲ့တို့တော်ကိုယ်စီလေးကြီးဆရာဝန်နဲ့ပါရမယ်ပေါ့နော်ဥရည်ပညာရှင်နဲ့ပါရမယ်ကျွန်တော်တို့နဲ့ပူးပေါင်းမယ်ဆိုရင်လေကျွန်တော်တို့ကရှင်းနေကိုရဲ့အနေနဲ့အထက်အောက်ပမာပြီးရှင်းနေကိုရဲ့ကပုံကိုယ်တွေနဲ့ကျွန်တော်တို့ကပူးပေါင်းမှုဆောင်ရွက်မှာပါ
ဒီပြဿနာအကျဲအကျဲဖြစ်မလားအောင်တက်မတော်ဖြစ်စေအစိုးရဘက်ကဖြစ်စေနောက်ထပ်တစ်ဆင့်မြင့်ပြီးတော့ဗာဒီများလုတ်ကင်ဆောင်ရွက်တဲ့လို့ဆရာတို့အနေနဲ့ယူဆထားတာရှိပါလားခင်ဗျာ
ကျွန်တော်တို့ကတော့အစိုးရဘက်ရောတက်မတော်ကြီးကြီးတွေကလည်းဒီအနေနဲ့ပတ်သက်ပြီးတော့တက်မတော်ကြီးဦးသိန်းစိန်မင်းကြားသူလို့ပေါ့နော်ပွင့်လင်းမြင်သာရှိတဲ့ပူးပေါင်းဆောင်ရွက်မှုရဲ့တက်မတော်ကြီးဦးသိန်းစိန်မင်းကြားထားတဲ့အထက်မှာအထက်လူကြီးကအောက်ခြေကတင်တက်တာမျိုးမဖြစ်စေအောင်ကလို့ဖို့အများကြီးလိုအပ်ပါတယ်ဒါမှလည်းတမတော်ရဲ့ဂုံသိက္ခာဟာပုံမှုမြင်မလာမှာဖြစ်ပါတယ
်ဆရာတို့မျှော်မှန်းတယ်လို့အစိုးရဘက်ကပွင့်လင်းမြင်သာမှုရှိရှိနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိမလာဘူးတမတော်ဘက်ကလည်းရှိမလာဘူးဆိုရင်ဘလို့အခြေအနေမျိုးတွေပေါ်ပေါက်လာနိုင်မလဲခင်ဗျအ
ဲလိုဆိုရင်တော့အခက်အခဲတွေဖြစ်လာမှာကိုစိုးရိမ်ပါတယ်အဲ့တော့ကောင်းတာကတော့ပါတီများနိုင်ငံရေးအဖွဲ့အစည်းများအင်အားစုများကလည်းပဲဒီကိစ္စမှာအစိုးရနဲ့ရောတမတော်အကြီးအကဲများနဲ့ပါလက်တွဲပြီးဆောင်ရွက်တင်တယ်လို့ကျွန်တော်တော့အကြံပြုလိုတယ
်ဒီနေရာမှာအစ်တမတော်ရဲ့ထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်ဒီအလို့သတင်းတော့ကိုတက်ဖြတ်မှုမှာမှားယွင်းတယ်လို့ယူဆထားတာမတွေ့ရပါဘူးခင်ဗျဥမာတောက်မှန်တဲ့အတုံးနှုံမျိုးစသဖြင့်ဒီလိုမျိုးမပါတဲ့အတွက်တက်မတော်ဘက်ကအလို့တကူဒီကိစ္စကိုအများပြည်သူဆန္ဒအတိုင်းလိုက်လုပ်လိမ့်မယ်လို့ယူဆပါလားခင်ဗျာ
အဲအဲ့ဒါတော့လက်တော်အခြေအနေမှာတော့အောက်ခြေတက်ကနေပြီးတင်ပြချက်ပေါ်မှာပဲတက်မတော်ကြီးကြီးတွေကစောင့်ရရတာဟိုတကယ်ဖြစ်အမှန်ကိုသိရှိသွားပြီဆိုရင်တော့တက်မတော်ကြီးကြီးတွေကဒါကိုမှန်မှန်ကန်ကန်နဲ့တော့တိတိကျကျလုပ်ပေးမယ်လို့ကျွန်တော်တို့ကယုံကြည်တယ်လေခုတည်းကတော့ယုံကြည်မှုကမပြတ်သေးပါဘူ
းဟုတ်ကဲ့ဆရာဦးရောဘတ်ဆရာကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအခုလို့အများပြည်သူသိရှိအောင်မင်းမြန်ပေးတဲ့အတွက်လည်းပဲအများကြီးကျေးဇူးတင်ပါတယ်